Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်မယ်။ VOA America နိုင်ငံရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကျသာပတင်းညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိမိုင်နိုမီတာ24.25 32.51 တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့ဒီနေ့တွေမှာတော့မြောက်ကိုရီးယားရဲ့အမေရိကန်နဲ့တရုတ်တို့ကြားသဘောထားကွဲလွဲမှုတွေမရှိတဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးရက်စတီလာဆန်ကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စုကြည်ဟာဒီသတင်းပတ်တဲ့စတင်ချင်းပါမဲ့အာဆီယံထိပ်သီး CEO ပွဲနဲ့ဆက်ဆက် CEO ပွဲတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်ကိုရောက်သွားပါပြီဒီလိုထိပ်ချင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ထိုင်နေတူကြီးညာပြသမှာပါ
ဟုတ်ကဲ့ပါခင်ဗျာချင်းပြည်နယ်တွင်းမှာ AA ရခိုင်တပ်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးလူသေဆုံးမှုစစ်ဘေးရှောင်တွေလည်းရှိလာခဲ့ပါတယ
်။ဒုလုံးစေကတော့ကျွန်တော်ပြည်နယ်အစိုးရအနေနဲ့ကတော့မနေ့ကပေါ့နော်။နှုံဘူးရွာနားမှာနော် AA ဖက်ကဖြစ်လို့တိုင်ဟန်ရတဲ့ပြည်သူ၃ယောက်နဲ့စစ်ဆုံး
ချင်းပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီး Slide Isaacson ပြောပြသွားတာပါ။ဒီအကြောင်းနဲ့အတူဖားကန်ဒေသမှာရေမစေးလျှောက်ကြောက်ရှာသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ရကနေပြီးတော့ပြစ်ခတ်တိစုံမှုတွေရှိခဲ့ပါတယ်ပြီးတော့တကအေးပက်ညီလာခံမှာအမေရိကန်သမ္မတကဒါရီမေဂွန်ပြောကြားခဲ့ပါတယ်ဒီလိုအကြောင်းအရာတွေကိုတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါပါအခုအရင်ဆုံးတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယား၏အမေရိကန်နှင့်တရုတ်နိုင်ငံတို့ကြားသဘောထားကွဲလွဲမှုတွေမရှိကြောင်းသမ္မတဒေါ်နယ်ထရန့်နှင့်တရုတ်သမ္မတရှီချင်းပင်တို့ရဲ့ပေကျင်းမြို့တော်ကတွေ့ဆုံဆွေးနွေးမှုပြီးမှပဲအမေရိကန်နိုင်ငံခြားဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရင်းနဲ့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံခေါင်းဆောင်တွေအာရုံစိုက်ဆွေးနွေးကြပြီးမှပဲသမ္မတထရန့်ရဲ့ခီးစဉ်မှာအတူလိုက်ပါလာတဲ့ဝန်ကြီးဒီလာဆန်ကသတင်းတော်တွေကိုဒီကနေ့ပြောလိုက်တာပါ။လူခွင့်ရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေရတဲ့ပေါ်ခေါင်းဆောင်တို့ပုံမှန်လင်းလင်းဆွေးနွေးကြကြောင်းလည်းပြောပါတယ်။နေရက်ကတွေ့ဆုံမှုတွေအတွင်းမြောက်ကိုရီးယားရဲ့ဆွေးနွေးရမှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားကိုလက်ခံမှာမဟုတ်ဘူးဆိုတာကိုတရုတ်နိုင်ငံဘက်ကရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းလည်းဝန်ကြီးဒီလာဆန်ကပြောဆိုခဲ့တာပါ။နိုင်ငံခြားရီမန်းချက်တွေမှာကွာမှုတွေမရှိကြောင်းနဲ့ကိုပိုင်နီးဗျူဟာတွေအချိန်ကာလသတ်မှတ်ချက်တွေဖိအားပေးမဲ့စီစဉ်နေရှိနေတဲ့အတွက်အပြန်အလှန်အချိန်ပြည့်ဆွေးနွေးကြကြောင်းလည်းပြောပါတယ်။တရုတ်သမ္မတအနေနဲ့ခိုင်မာအားကောင်းသူတို့ဖြစ်တာကြောင့်ပြဿနာကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်ရကြောင်းသမ္မတထွန်းကပြောဆိုခဲ့တယ်လို့လည်းပြောဆိုထားပါတယ်။သမ္မတထွန်းကတော့လူသက်သမားမြောက်ကိုရီးယားလို့တုံ့နှုံပြီးကမ္ဘာကြီးနဲ့ဒေသတွေမှာမြောက်ကိုရီးယားရဲ့ကြီးမားတဲ့ချင်းချောက်မှုကလွတ်မြောက်လာအောင်တရုတ်နဲ့အမေရိကန်ပူးပေါင်းကြိုးပမ်းဖို့လိုအပ်ကြောင်းဒီကနေ့ဆောင်းမှာပဲပြောဆိုထားတာပါ။နျူကလ িয়ার လက်နက်နဲ့ပက်ထိန်တဲ့မစ်ဆိုင်းတုံးတွေတိစောက်နိုင်အောင်မြောက်ကိုရီးယားကမြန်မြန်ဆန်ဆန်လုပ်နိုင်ခဲ့တဲ့အခွင့်အရေးရခဲ့တာမျိုးလို့အတိတ်ကအမှားမျိုးကိုပြန်မလုပ်မိဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောတူလက်ခံထားတဲ့အကြောင်းလဲသမ္မတထွန်းကပြောဆိုထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်ခီးစဉ်အတွင်းစီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးခဲ့တာကိုအမေရိကန်အစိုးရအဖွဲ့ကအလေးထားဖော်ပြပါတယ်။တရုတ်ရဲ့အကြီးဆုံးအွန်လိုင်းလက်နီဖြန့်ချီရေးကနေအမေရိကန်ထံကအမဲသားနဲ့ဝက်သားဒေါ်လာတန်1200ဘုဝယ်ယူမဲ့သဘောတူညီချက်လည်းပါပါတယ်။ဒီလိုသဘောတူညီချက်တွေရပေမဲ့လည်းအမေရိကန်သမ္မတထရန့်ဘက်ကတော့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမညီမျှမှုနဲ့ပတ်သက်ပြီးတော့ထပ်မံပြောဆိုလိုက်ပါတယ်။တန်းတူစီးပွားရေးလုပ်နိုင်တဲ့အခြေအနေကိုရောက်လာမယ်ဆိုရင်တော့အမေရိကန်နဲ့တရုတ်နိုင်ငံစလုံးအနာဂတ်မှာပို့ပြီးတော့ချမ်းသာကျွယ်ဝလာမှာဖြစ်ပေမဲ့အခုတော့တိတ်ကိုတစ်ဖက်သက်ဆန်ပြီးမမျှမတဖြစ်နေတယ်လို့သမ္မတကပြောဆိုခဲ့တာပါ။ဒါပေမဲ့တရုတ်ကိုအပြစ်မတင်တဲ့အကြောင်းတရုတ်နိုင်ငံကိုချီးကျူးကြောင်းအမေရိကန်သမ္မတကပြောဆိုပြီးကုန်သွယ်ရေးကွာဟချက်ကြီးထိမနိုင်သိမရအခြေအနေနဲ့ကြီးထွားလာခွင့်ပြုခဲ့တဲ့အရင်အစိုးရတွေကိုအပြစ်တင်တယ်လို့ပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့အမေရိကန်ခေါင်းဆောင်ရဲ့တရုတ်ခီးစဉ်အတွင်းဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေလက်မှတ်ရေးထိုးနိုင်ခဲ့မှုနောက်အမေရိကန်နိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုတွေအရှင်ဟုန်နဲ့တိုးလာတာတွေကြောင့်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကအနာဂတ်မှာပိုပြီးတော့ကျယ်ပြန့်ကြီးပွားလာမယ်လို့ပြောဆိုခဲ့ပါတယ်ရှင်
။နျူကလ িয়ার လက်နက်တွေအသုံးပြုနိုင်တဲ့အမေရိကန်သမ္မတရဲ့အမိန့်အာဏာနဲ့ပတ်သက်လို့ရှေ့သတင်းပတ်ထဲကျမ်းစာဝတ်တစ်ခုပြုလုပ်သွားမှာဖြစ်တဲ့အကြောင်းတက်လွတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဥက္ကဋ္ဌဘော့ဘ်ကော့ကာကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနျူကလ িয়ার လက်နက်တွေအသုံးပြုပိုင်ခွင့်အာဏာနဲ့ပတ်သက်လို့ကျလို့တော့ကစစ်ဆေးမှုရဲ့ဒဇယ်ပိုင်းဖြစ်ကျန်းနာဘွယ်ကျင်းပမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့ကွန်ဂရက်စ်တို့မှာ1986ခုနှစ်ကလေးကပြန်လည်ဆက်စစ်တာမျိုးမရှိခဲ့တယ်လို့လုံးရမဲ့အချင်းကျော်နေပြီလို့လဲရီပူဘလီကန်တက်လို့တော့မှာကော့ကာကပြောဆိုခဲ့ပါတယ်စစ်ပြောင်းဖန်တီးကနျူကလ িয়ার လက်နက်တွေကိုအသုံးပြုရတဲ့အပြင်န Nanganja Mura Yama, Ubi Yune, Ochu Yukanaga, Lopan Mun in Nepatalu, Leshio Yenonga, Nanjasa say Compti Win Rigava, Migo Totari, Shigre Chale, Piosu Gavare, Yakuria Nine, Nugilena Sisinego, Salone Mesui, Guadima Machamude, Tompia Mumune, Yensayale Melo, Ogola Mave, the Matron Tranga Chincha Cabinamave, Nugilena, a Tompi Panquin, Ana Nepatalu, Chivin Sunemule, Pichovia Topolarava, Shine, Natasha Luto, Yuka Poema, Piale, Yumakamo, Jinya Tare, Nanyas Sany Computer, Coca, Majali and Dimpaduma, the Matrone, Lusishinja, achieving Picabu to Le Pipare.
American Piranso, Texas Finega, Korean Piazza, Marty, the Rimba, Trentana Pica, Kayamuma, Tanya, Hakere, Duri, Adamative, Lumia, Ladurine, Tisongia, Duri, Mirazurigo, Nithing, Abibo, Judia, Tamara, Mike Banks, Toya, Kevade, Picamu, Picere, Sutherland, Springio, and Nima, Menebo, Tuni, Yeni, by Martimpare, Tisongia, Duri, two Sudan Wego, Judia, Tamara, Tayo Bade, One Age, Guaya, Durine, Dumia, with Kansabo, Chenoro, Susi, Yoshi, Kesaraba, Dutamraga, ပြောခဲ့ပါတယ်စိတ်ကြမ်းမာရေးချွတ်တဲ့နောက်ကြောင်းရာဇဝင်ရှိခဲ့သူတိုက်ခတ်ခဲ့တဲ့တနတ်သမားကလိန်လဲပြီးတနတ်ဝယ်ယူနိုင်ခဲ့တာလို့ဒုတိယသမားကပြောပါတယ်လေတက်ကနေအထုတ်ခံထားရတဲ့တတ်တာဒီဗင်ကယ်လီအနေနဲ့ဘယ်လိုတနတ်ရခဲ့တယ်လဲဆိုတာကိုစစ်တပ်ကစုံစမ်းစစ်ဆေးနေပြီးရပ်ပိုင်းအတွင်းမှာအပြီးတနိုင်မယ်လို့မျှော်လင့်နေကြောင်းလည်းပြောပါတယ် First, Baptist Church, my big head, the Ninkinigar, Luna set Chayago, Taketu, Tanatama Kelly Garo, Yen, and you winching a Ludica, to go like Pangejarama, to count to the Nanet Pikavarish.
Beauty American than Yabe Mimavada season, Yavan Kunaigani, Senai season Muro, Slidomita Nestle, Kilohas Tinetonia Konga, Slidomita Nestanga, Kilohas Tite Kuchonga. Slidometer doesn't net kilohas go don't netonia. Slidometer nazet de kilohas nashishinga. Sanitan unima, Lilamita dia goose, kilohas tinga, konga, runeva, tolling pinuakia.
You make Antonia, I see senior. Chalavin in Yabatrinigo, Selecina Nivae. Nangano Taming and Poco to on Sansuchia, Vienna, Philippine and Mati, the Impate, Satin Chipame, Asia Teti, Siuone, Sasa, Siu Borigo, Teapu, Tigneve, Vienna Nango Yashi Zavavi, Satiene, Senene Chimpame, Asha Pacific, Siwai Puan Samu, Epe Kadini Lagateapu, to on Sansuchi, Tanamu, Tigneve Yatuagava, Epeni Lagante, Philippine and Masatonia Kani, Sakuni, Chimpadome, Tonsa Jimia, Asia Tedini Lagane, the Chasasa Suni Borigole, to on Sansuchi, Team of Chibare, Nimanange. ဒီကနေ့ကမတိမငြိမ်ချင်းတွေကြောင့်အဲ့ဒီနေ့ချင်းပင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခတွေချက်သွင်းရဖို့ဖြစ်ပြီးတဲ့အထိပြသနာပေါ်နေရတဲ့ပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကအားယူဆိုင်နေတဲ့ရခိုင်ပြည်နယ်ကအချက်တဲတွေကိုဆွေးနွေးပြလိမ့်မယ်လို့လည်းမျှော်လင့်မှုတွေရှိနေပါတယ်။မနေ့ကမှတော့ကလေးရောင်ကြီးချုပ်ဂျက်စတင်ထရူးနဲ့တည်ထောင်တွဲဆောင်မှာဖြစ်ကြောင်းလည
miao bin le bin ma, xie tang a xa nangan li gu lula sa yi jang toa la guen piu mla sura ri gu, di de rin ba jen ba me a xa ba si pei si wa yi bu bang sa yi mu, e ben ni la gan ma de yu su ya gu mi miang bu si zin ta de lu, Philippine tamra Rodrigo Duterte ga biao su ba de, Philippine tamra ni ne du ta wen yu ke de se xe la da ga la duen, de yu su ya ne se san yi, nao dang diu bin le bin duen bai san mu nian bua mu li ma, te dai ma dui yi gu jie jie bin miang qing gan jie dong ke ba de, nian bua mu pi xin yi sa ya nangar ga kong tamar di yu nga, na chao sa cha kun ni su lai la rung a, Philippine nangang gu anayin bi ke de song piak cha gu le, tamra Duterte ga li ma ta ke ba u, de ne gu do la dong trillion bu gong do yi piak dan do la de, dang diu bin le bin de ku long ni ba gu diu du ga du bai ne lu biu su ni ra ba, nian bua mu pi xin yi sa ya nangar ga kong tamar di yu ni ne, Philippine ye dang jia cha gu jia na guan xi de lu diu su ya ga biu su bi me, kong tamar di yu ye xin yi cha gu ro bai cha ta ba le xin.
ပါကစ္စတန်နိုင်ငံနောက်တောင်ဘက်ဒေသမှာတင်ကန်ဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်အကြီးအကဲရရှိသူနဲ့လက်ထောက်နိုးတို့သေဆုံးသွားပါတယ်။ဘလူးချစ်စတန်ပြည်နယ်ရဲ့မြို့တော်ကွတ်တားမှာဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းပါကစ္စတန်တာလီဘန်ဖွဲ့ကကြေညာထားပါတယ်။အင်ကနေအလုပ်ကိုသွားလူရဲချိုဟာမက်ရှက်ကီးရဲ့ကားကိုမြို့ရဲကလူသွားလူလာများတဲ့လမ်းပေါ်မှာဘုံခွဲတိုက်ခိုက်ခံခဲ့ရတာလို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ပောက်ကွဲမှုကြောင့်အနီးအနားကလမ်းသွားလမ်းလာပြီးပါဝင်လူကုန်းထုံမင်းတန်ရခဲ့ပြီးတချို့ကတော့တင်းတယ်လောက်တဲ့အထိဒဏ်ရာပြင်းထန်ကြောင်းဆရာဝန်တွေကပြောပါတယ်။သေဆုံးသွားသူရဲရရှိကြီးကဘလူးချစ်စတန်ပြည်နယ်ကစစ်သွေးကြွရင်နဲ့ခွတ်တွယ်ရေးလိုရှာသူတွေကိုဖမ်းဆီးရမှာအဓိကတာဝန်ယူရသူဖြစ်ကြောင်းလည်းဒေသခံရဲတပ်ဖွဲ့ရရှိသူကပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတော့လေထုညဉ့်ဉန်းမှုတွေဟာအန္တရာယ်ရှိတဲ့အဆင့်ထိရောက်လာနေတဲ့အတွက်အစိုးရကသတင်းတစ်ဖက်လုံးကျောင်းတွေကိုပိတ်ထားလိုက်သလိုကားတွေအသုံးပြုမှုတွေကိုလည်းကန့်သတ်လိုက်ပါတယ်။ကားတွေကိုဆုံကနန်းမာကနန်းခွဲပြီးရက်အလိုက်အသုံးပြုရမယ့်အစီအစဉ်ကိုတနင်္လာနေ့ကစလို့၅ရက်ကြာစတင်အကောင့်အထည်ပေါ်မှာဖြစ်ကြောင်းတည်ယူပို့ဆောင်ရေးဝန်ကြီးကဒီကနေ့ပဲပြောပါတယ်။ကျန်းမာရေးထိခိုက်နိုင်တဲ့အခြေအနေမရှိပေမဲ့လည်းအိန္ဒိယနိုင်ငံသားရှိထိခိုက်နိုင်တဲ့အခြေအနေရှိပေမဲ့လည်းအိန္ဒိယနိုင်ငံသားတချို့ကတော့အပြင်ထွက်သွားလာလှုပ်ရှားတာတွေဆက်လုပ်နေဥမှာပဲလို့ပြောပါတယ်။ညူဒေလီမြို့တော်မှာဆောင်းရသည်စဝင်တဲ့အခုလိုအချိန်မျိုးဆိုရင်မိခိုးမျိုးတွေထူထပ်တာကအဆန်တော်မဟုတ်ပါဘူး။အခုလိုဖြစ်ရတာဟာဒစိမ့်တစ်ပိုင်းအပြင်ကားတွေကနေကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကထွက်တဲ့အမှုန်အမွှားတွေကြောင့်ဖြစ်ပါတယ်။ပြီးခဲ့တဲ့လကထုတ်ပြန်တဲ့လမ်းဆက်ဆေးဘက်ဆံရစာဆောင်ရဲ့အစီရင်ခံစာမှာတော့အိန္ဒိယနိုင်ငံမှာ2015ခုနှစ်အတွင်းလေထုညံ့မှုကြောင့်တည်ဆုံရသူ2,000+ရှိပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်။တမရုံနဲ့အေအေရခိုင်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ပြည်သူအနည်းဆုံး300ကျော်ဆစ်ပေးတင့်နေရတယ်လို့ချင်းပြည်နယ်အစိုးရဘက်ကထုတ်ပြန်ပြောဆိုပါရယ်။တိုက်ပွဲကြောင့်အရသာထိခိုက်တိုက်ဆုံးမှုရှိသလိုတမရုံဘက်မှလည်းအထိခိုက်တွေရှိတယ်လို့သိရပါရယ်။တိုက်ပွဲကြောင့်ထိခိုက်နစ်နာမှုတွေနဲ့ပတ်သက်လို့ VOA သတင်းတော်မမီခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာပါ။
ပြည်ရဲ့နိုဝင်ဘာ၂ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်ကလတန်မြစ်အထက်ပိုင်းမှာရှိနေတဲ့ကုန်းပြင်ကျေးရွာအနီးမှာတပ်မတော်ခလာရ388နဲ့အေးအေးအဖွဲတို့တိုက်ပွဲဖြစ်ပွားတာကြောင့်အခုလိုစစ်ဘေးရှောင်ဒုက္ခသည်တွေထွက်ပေါ်လာခဲ့ရပြီးအသီးသီးနေရဲဆွန့်ကွာထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကပြောပြတာပါ။
လူလို့ဆေးရတော့ကျွန်တော်တို့300ကျော်300နဲ့400ကျားမှာတော့ဟိုထွက်ပြေးတိမ်းရှောင်နေရတဲ့ရှိနေရှိပါတယ်ဟိုကျွန်တော်ဒီပတ်ခံရနေတယ်ပေါ့လေဆိုတော့ဟိုအတိတ်ကတော့ဟိုပေါ့ဒီကုန်းကြီးရွာပေါ့နော်ဒီကလတန်အဖက်ပိုင်းကုန်းကြီးရွာမှာဖြစ်တာပေါ့လေဆိုတော့ဟိုသူတို့ရှင်းလဝအောက်ရွာစင်တင်းဝရွာစာရှိတဲ့ရွာတွေမှာသူတို့ကလူလုံးစိတ်တိတ်ရှောင်နေရတဲ့အနေအထားရှိပါတယ်
ဒီလိုဖြစ်ပွားခဲ့တာကြောင့်ကြောက်ဖြူဆက်မှုလက်မှုတိတ်ပံចောင်းသားတဦးတိတ်ဆုံးခဲ့ရပါတယ်။နောက်ထပ်အရသာ3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်။ဒီလိုစစ်ဘေးရှောင်သူတွေနဲ့ထိခိုက်ဒဏ်ရာရသူတွေကိုချင်းပြည်နယ်အစိုးရကကူညီထောက်ပံ့မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ်
။လုံလောက်စေကတော့ကျွန်တော်ပြည်နယ်အစိုးရအနေနဲ့ကတော့မနေ့ကပေါ့နော်မနေ့ကဒီလုံဘူးရွာနားမှာနော်ဤဘက်ကကြည့်လို့ဒဏ်ရာရတဲ့ပြည်သူ3ယောက်လေတိဆုံးသွားတဲ့ចောင်းသားတယောက်ပေါ့နော် GTA ចောင်းသားသူတို့နဲ့တက်ပြီးတော့အဆောင်လျှောက်ကုလီပီတာဆောင်ရွက်နေပါတယ်။နောက်တိဆုံးသွားတဲ့အသက်တိဆုံးသွားတဲ့ចောင်းသားအတွက်ကြတော့ပြည်내ဆိုအနေနဲ့ချက်တုံးသိန်းနော်ဒါဟိုကုလီတာဆောင်ရွက်ပါတယ်။လူနာတန်ရာရတဲ့လူ3ယောက်နဲ့ဒေကာ2ဦးကိုကျွန်တော်လက်ဝါစီယုံမှာဟိုတိဖို့ကုကနေပါတယ်။ဆိုရင်းစားရှိပါဘူး။နောက်တစ်ယောက်ကတော့ပုံမှန်တန်ရာရပါတယ်။ပြန်ရတဲ့ဆိုရင်ကြမ်းရှိပါဘူးတော့ပေါ့မှာကြီးစံဟိုတွေ့တာဖြစ်တဲ့အတွက်ကြောင့်လို့စစ်တွေဆေးရုံကိုနော်ဒါပို့အတွက်ကိုဟိုတမတော်လက်ရဟရင်လည်းကျွန်တော်ပြန်ဆောင်နိုင်ဖို့နော်ကျွန်တော်စီစီနေပါသေးတယ်။ကြေးဆောင်နေတဲ့ပြည်သူတွေအတွက်ကတော့ကျွန်တော်လိုအပ်တဲ့စာဝန်ကြီးရိတ်ခါပေါ့နော်ဆေးဝါးထောက်ပံ့တာတွေကိုကျွန်တော်အများဆုံးပို့ပေးနိုင်ဖို့စီစဉ်သွားမှာဖြစ်ပါတယ
်။အပြစ်မဲ့အရသာတိုက်ဆုံမှုကိုအေးရခိုင်တမတော်ကျောင်းလိုအစိုးရဘက်ကတော့ပြောဆိုထားပါတယ်။ အတီမပြုတ်နိုင်တဲ့တည်နေအရာတက်မတော်ဘက်ကလူဆယ်ဦးကျော်ဟာအေးအေးရခိုင်တက်မတော်ရဲ့လက်နက်ကြီးထိပြီးတိတ်ဆုံးခဲ့ရတယ်လို့တည်င်းတွေထွက်ပေါ်နေပါတယ်။ဒီတည်င်းအတွက်တက်မတော်တည်င်းအမှန်ပြန်ကြားရေးနဲ့အေးအေးဘက်ကိုဆက်သွယ်မေးမြန်းအတီပြုတ်ပေမဲ့အတီပြုတ်နိုင်ခဲ့ခြင်းမရှိပါဘူး။ချင်းပြည်နယ်မှာနေထိုင်သူတွေနဲ့အမည်မဖော်လိုတဲ့ချင်းလွတ်တော်ကိုယ်စားလှယ်တဦးကတော့ဒီတည်င်းကိုအတီးပြုတ်ကြပြီမဲ့ကာယကံရှင်တွေဘက်ကတိကျအတီးပြုတ်နိုင်တာမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကထိခိုက်ဒဏ်ရာရရှိခဲ့တာတွေမှန်ပြီမဲ့အရေးအတွက်နဲ့တိတ်ဆုံးမှုစည်ရင်းအပေါ်မှာတော့တိကျအတီးပြုတ်ချက်ပေးလို့မရပဲတပ်မတော်ဘက်ကအတီးပြုတ်ပေးမှသာတည်င်းအတီးဖြစ်မယ်လို့သူကခုလိုပြောပါရယ်
။ဒီကမရ28ကတပ်မတော်တိုင်းစည်ရင်းလိုက်ပါလာတဲ့ဆယ်လီနဲ့ဒီအရတားကြီးစီးနေလိုက်ပါတဲ့ဆယ်လီနှစ်ခုကိုပြစ်တာပေါ့လေဒီဘက်ကပြစ်တာပေါ့တပ်ဖက်ကလည်းအထိခိုက်ရှိပါတယ်ဟုတ်ကဲ့အဲ့ဒါကတော့တပ်ဖက်ကိုနော်မင်းများစီတင်ပါတယ်တကယ်တော့တပ်ဖက်ကလည်းအထိခိုက်ပြီးရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့တပ်ဖက်ကတီးပြူတာပဲတိုင်းနော်ဒီတိုင်းဖက်ကတပ်နော်ဖက်ကတီးပြူတာပို့ကောင်းပါလိမ့်မယ
်လက်ရှိမှာထိခိုက်တန်ရာရသူတွေဟာပလဝဆေးရုံမှာစေကူတာမှုခံယူနေရပါတယ်။အေးတဲ့ရာသီကိုရောက်နေတာမို့တိုက်ပွဲရှောင်ပြည်သူတွေအတွက်အရေးပေါ်ကူညီထောက်ပံ့မှုတွေပြုလုပ်ပေးနိုင်ဖို့အပူတပြင်းလိုအပ်နေတယ်လို့လည်းဆလိုင်းအိုက်ဇက်ခင်ကပြောပါရယ်။လက်ရှိစစ်ဘေးတင်ဒုက္ခသည်တွေစရင်ဟာလည်းအတိအကျကောက်ဖို့ခက်ခဲနေတဲ့အပြင်ကူညီကယ်ဆယ်ရေးလုပ်ဖို့မှလည်းအခက်အခဲတွေရှိနေသေးတယ်လို့ဆလိုင်းအိုက်ဇက်ခင်ကပြောဆိုထားပါရယ်ရှင်
။ပြည်ဝသတင်းတော်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မော်အုပ်စုထဲပအိုးအမျိုးသားအဖွဲ့ PNO ပိုင်ဆိုင်တဲ့ကုမ္ပဏီနယ်မြေထဲမှာရေမစေးကြောက်ရှာဖွေရင်ပြစ်ခတ်မှုရိုင်းနှံမှုတွေဖြစ်ပွားပြီးရေမစေးကြောက်ရှာသူ2ဦးနဲ့ရဲ2ဦးတိဆုံးခဲ့ရပါတယ်။ဒီအတွက်ရေမစေးသမားတွေကိုအရေးယူဖို့လှုံ့ဆော်နေတယ်လို့သိရပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မော်အုပ်စုနတ်မော်ကြီးရွာမှာနိုဝင်ဘာလ6ရက်နေ့ကရေမစေးကြောက်ရှာဖွေသူတွေကကုမ္ပဏီခွင့်ပြုချိန်တဲ့စောပြီးဝင်ရောက်ပြီးတော့ရေမစေးကြောက်ရှာဖွေရာကနေကုမ္ပဏီဆောင်ရဲတွေနဲ့ပြဿနာတက်ပြီးရေမစေးသမားတွေကိုရဲတွေကတနက်နဲ့စတင်ပစ်ခတ်ခဲ့တာပါဒီလိုပစ်ခတ်မှုတွေကြောင့်တဦးတည်ဆုံးပြီးတဦးကတော့ဒဏ်ရာပြင်းထန်ခဲ့ပါတယ်ဒီအတွက်ပစ်ခတ်သူရဲကိုရေမစေးသမားတွေကဝိုင်းရိုက်မှုဖြစ်ပြီးရဲတဦးတည်ဆုံးသွားခဲ့တဲ့အကြောင်းဖားကန့်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါစီလဆိုင်ကအခုလိုပြောပါတယ်
ပထမဆုံးတည်သွားပြီးတဲ့အချိန်မှာအဲ့မှာသူ့အဲ့ဒီသည်သွားတဲ့အချိန်ဆိုတော့သူ့အဲ့ရေမစေးသမားတွေကနေပြီးမှအဲ့နဲ့တော့ကန်သွားတာနေမှာပေါ့အရစကားရဆိုတော့ကန်သွားတဲ့အချိန်မှာသူတို့အဲ့မှာဒုံဒုံကြီးရဲ့တပ်ဖွဲ့ကိုသူ့အတူအကြောင်းနဲ့ပြောပြရင်ပြောရင်းနဲ့အဲ့မှာပြန်မှာကတောက်ကစဖြစ်တော့အဲ့ရဲကိုဝိုင်းရိုက်လိုက်တဲ့အနေအထားမျိုးဖြစ်သွားတာပေါ့အဲ့ဒီခတ်တာဒီခတ်တဲ့အချိန်မှာတယောက်ပေါ့နော်နောက်တစ်ယောက်ကတော့အဲ့ဈေးရုံမှာတည်တယ်လို့ပဲအဲ့လောက်ပဲကျွန်တော်ကြားတယ်နော်အဲ့ရဲနဲ့နောက်ထပ်တစ်ယောက်ပေါ့၃ယောက်ပေါ့အဲ့ဖြစ်တဲ့နေရာက PNO ပို့ကုန်ပြီပေါ့
ဒီစီရနဲ့ပတ်သက်လို့ပို့ကုမ္ပဏီကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။ဒါကတော့ဖားကန့်မြို့နယ်စိတ်မှုကျေးရွာအုပ်စုမှာဖြစ်ခဲ့တာပါ။ပြီးခဲ့တဲ့3ဘက်ခန့်အော်တိုဘာလအတွင်းမှာပဲဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုဂရေကျေးရွာဘက်မှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့ပြီးရေမစေးသမား9ဦးဟာလုံခြုံရေးတွေရဲ့ပြစ်ခတ်တာခံရပြီးတေဆုံးခဲ့ရတယ်လို့ကုမ္ပဏီကပစ္စည်းတွေလည်းရေမစေးသမားတွေကဖျက်ဆီးတာကိုခံခဲ့ရပါတယ်။ဒီဖြစ်စဉ်တုန်းကလည်းရေမစေးသမားတွေကိုဖမ်းဆီးအရေးယူတာခံခဲ့ရတယ်လို့ဆိုပါတယ်။
ပထမအချိန်တို့ရင်သေးသမား9ယောက်သေးတယ်အဲတုန်းကလည်းရဲတဲ့နဲ့ဥသုံးချင်ရတာပေါ့နော်အဲဒီခေါက်ကပြစ်တုံးလုံးကုန်လုံးချင်းဘက်မှာပြစ်ပြတဲ့ဟာအဲအဲ့ရနဲ့ဆက်တွဲပြီးအဲ့ဒီမှာကြတော့ကုမ္ပဏီကရန်တရားတွေကလည်းပြက်စီးတယ်လေပြက်စီးသွားတဲ့အတွက်အဲတို့ရန်တရားတွေကိုပြက်စီးတဲ့အတွက်ကုမ္ပဏီကနေမှတိုင်တဲ့အချိန်ကြတော့အဲပုဂ္ဂိုလ်တွေကိုပေါ့နော်တို့တရားဥပဒေအရတို့ဆောင်ရွက်တဲ့အနေအထားမျိုးပေါ့
ဒီနေ့လာနေ့ကဖြစ်ရတဲ့ပတ်သက်လို့ရင်သေးသမားတွေကိုအေးအေးယူဆောင်ရွက်ဖို့လူသုံးဦးထက်မနည်းကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးနတ်မော်ရွာသားတဦးကအခုလိုပြောပါတယ်
။အေးရင်သေးမကနဲ့ပတ်သက်တဲ့ဥစ္စာတွေတော့လက်ခံတော့တင်လာတော့၃ယောက်ဖမ်းတယ်လို့လောလောဆယ်၃ယောက်ဖမ်းမိထားတယ်လို့ပြောတာပဲ။တချို့ကလည်းဒီဖမ်းဆီးတာပေါ့နော်အဲ့လိုအဲ့လိုတော့လုပ်တော့
ဒီလိုပြစ်ခတ်မှုနဲ့ဖမ်းဆီးစစ်ဆေးနေတဲ့အနေအထားနဲ့ပတ်သက်လို့ဖားကန့်ရဲစခန်းကိုဆက်သွယ်တဲ့အခါမှာတော့ရဲစခန်းကတာဝန်ကျသူကတော့ဒီကိစ္စကိုဖြေကြားဖို့အတွက်တာဝန်မရှိသေးကြောင်းနဲ့တာဝန်ရှိတဲ့ဖားကန့်စခန်းမှုကသာဖြေဆိုနိုင်မှာဖြစ်တယ်ဆိုပြီး BOA ကဆက်သွယ်ခြင်းမှာပြောဆိုခဲ့ပါတယ်
။ဟုတ်ပါရှိပါဘာလို့ပြောရစမ်း။ပြည်နယ်မှာကျွန်တော်တို့ကစခန်းမှုဒါရိုက်ဆက်သွယ်မှာရပါမယ်
။ဖားကန့်မြို့နယ်ထဲမှာတော့ရေမစေးကြောက်ရှာဖွေသူတွေတောင်းခံနေရှိပြီးအလားတူပြဿနာမျိုးတွေရှိတဲ့ကြောင်းကြောက်ရှာဖွေမှုတွေစတင်တဲ့အချိန်နဲ့ပြီးတာနီးအချိန်မျိုးမှာဒီလိုဖြစ်ရသည်ပြစ်ခတ်မှုတွေဖြစ်လေရှိတယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါစီလဆိုင်ကဆိုပါတယ်။စားဝတ်နေရေးစက်တဲလွန်းလာကြောင်းကြောက်ဆင်းထွက်တဲ့ဒေသတွေမှာမြန်မာနိုင်ငံအနှံ့အပြားက တနိုင်တပိုင်းကြောက်စိမ့်တူဖို့ရာဒီရေမစေးကြောက်ရှာဖွေသူတွေကအများပြားရှိနေတာပါကြောက်စိမ့်တူဖို့ခွင့်ရထားတဲ့ကုမ္ပဏီတွေကတူဖို့ခြင်းကိုစောင့်ပြီးရေမစေးကြောက်ရှာဖွေသူတွေကလည်းအများပြားရှိပါတယ်ဒီအတွက်အဲ့ဒီလိုမျိုးကြောက်စိမ့်ထွက်တဲ့ဒေသတွေမှာမကြာခဏဆိုသလိုလုံခြုံရေးတပ်ဖွဲ့တွေနဲ့ပဋိပက္ခဖြစ်တာမျိုးတွေရေမစေးကြောက်ရှာဖွေသူတွေကလည်းဝမ်းစာရေးအတွက်အန္တရာယ်ကိုမရှိဘဲရေမစေးကြောက်ရှာဖွေကြတာတွေကြောင့်ရည်စားပုံပြိုချလို့တိတ်ဆုံးမှုတွေလည်းမကြာခဏဆိုသလိုရှိနေပါရဲ့ရှင်
။ VOA သတင်းနောက်မှရေးမှဖြစ်ပါရယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတွေကိုတင်ဆက်သွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားအစိုးရကိုလူသက်အစိုးရလို့ခေါ်ဆိုလိုက်ပြီးကမ္ဘာကြီးနဲ့အာရှဒေသကိုမြောက်ကိုရီးယားရဲ့ကြီးမားတဲ့ချင်းချောက်မှုကနေလွတ်မြောက်အောင်အမေရိကန်နဲ့တရုတ်အစိုးရတို့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ပြောလိုက်ပါရယ်။မြောက်ကိုရီးယားအရေးကိစ္စအပါအဝင်အမေရိကန်နဲ့တရုတ်ကြားကြီးမားတဲ့ကုန်သွယ်မှုကကွာဟာကျဲအကြောင်းတွေနဲ့ပတ်သက်လို့သမရထရန့်နဲ့အတူတရုတ်နိုင်ငံကိုလိုက်ပါသွားတဲ့ VOA အင်ဗျူရောသတင်းတောက်စတိဗ်ဟာမန်သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာပ
ါနျူကလ িয়ার လက်နက်နဲ့ပယ်ထိန်တဲ့ဒုံးတွေတည်ဆောက်နိုင်အောင်မြောက်ကိုရီးယားကမြင်းမြန်းဆန်းဆန်းလုံနိုင်ခဲ့တဲ့အခွင့်အရေးရခဲ့တာမျိုးလို့အတိတ်ကအမှားမျိုးပြန်မလုံမိဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောတူလက်ခံထားတယ်လို့သမရထရန့်ကကြေညာခဲ့ပါတယ
် The entire civilized world must unite to confront the North
မြောက်ကိုရီးယားနိုင်ငံရဲ့ယူသွမှုတွေကိုရင်ဆိုင်မှုယဉ်ကျေးတဲ့ကမ္ဘာကြီးတစ်ခုလုံးအနေနဲ့တစ်စီးတစ်လုံးနဲ့ရှိရမှာဖြစ်ပြီးဒီကမ္ဘာလုံးကကျွန်တော်တို့ကိုစောင့်ကြည့်နေကြပါပဲ
။ဒါပေမဲ့တရုတ်သမ္မတရှီကျင့်ဖင်ကတော့မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတတိထားပြီးထိန်းသိမ်းသိမ်းသိမ်းပြောဆိုသွားခဲ့ပါတယ်
။关于朝鲜半岛核问题我们重
申ကိုရီးယားကျွမ်းဆွယ်ကနျူကလ িয়ার ရေးကိစ္စနဲ့ပတ်သက်ပြီးပြောရရင်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ဖြုတ်သိမ်းရေးအောင်မြင်ဖို့နဲ့နိုင်ငံတကာနျူကလ িয়ার လက်နက်မပြန်ပွားရေးသဘောတူညီချက်အတိုင်းလှုပ်ဆောင်သွားဖို့တန်လိုက်တဲ့အခိုင်အမာချမှတ်ထားတယ်ဆိုတာကျွန်တော်တို့အနေနဲ့ထပ်လောင်းပြောချင်ပါတယ်။နှစ်ဖက်စလုံးကကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ထားတဲ့အဆုံးဖြတ်ချက်တွေအတိုင်းဆက်ပြီးတော့တည်တည်ကြာကြာနဲ့အပြည့်အဝအကောင့်ထည့်ဖော်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနှစ်ဖက်စလုံးအနေနဲ့ဆွေးနွေးညှိနှိုင်းမှုတွေကနေတဆင့်အပြေရှားနိုင်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
အစောပိုင်းကတော့သမ္မတထရမ့်ကတရုတ်ခေါင်းဆောင်နဲ့ဆွေးနွေးပြောဆိုမှုအတွင်းမှာမြောက်ကိုရီးယားကိစ္စအပါအဝင်တခြားကိစ္စရပ်တွေမှာလည်းအလွန်ကောင်းမွန်တဲ့တိုးတက်မှုတွေရခဲ့တယ်လို့ပြောပါရယ်
။ And I do believe there's a solution to that.
ဒီစားနေပတ်သက်ပြီးတော့ဖြေရှင်းနိုင်မယ့်နည်းလမ်းရှိမယ်လို့ကျွန်တော်ယုံကြည်ပါရယ်
။တရုတ်သမ္မတရှီကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံတော်အခမ်းအနားတွေကျင်းပရာပြည်သူ့ခမ်းမရဲ့အပြင်ဘက်မှာကော်ဇော့နီခင်ပြီးကြိုဆိုခဲ့တာဖြစ်ပြီးတော့အချိန်ထဲမှာပဲတရုတ်နိုင်ငံတော်စစ်တီးဝိုင်းကလည်းနိုင်ငံနိုင်ငံတော်သချင်းတွေကိုတီးမုတ်အမြောက်တွေပစ်ဖောက်ခဲ့ကြသလိုတရုတ်ကျောင်းသူကျောင်းသားလေးတွေကလည်းနိုင်ငံအလံတွေကိုဝေယမ်းပြီးတော့ကြိုဆိုခဲ့ကြတာဖြစ်ပါတယ်။ဒါပြင်သမ္မတနှစ်ဦးဟာကုန်သွယ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုတွေရှိတယ်ဆိုပြီးအမေရိကန်ဘက်ကအချိန်တော်ကြာခဲ့ကပြောဆိုလာခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ရဲ့ကုန်သွယ်ရေးလုံခြုံရေးမှုဟာနှစ်စဉ်မယုံကြည်နိုင်လောက်အောင်ကိုအမေရိကန်ဒေါ်လာဘီလီယံရာပေါင်းများစွာရှိပြီးဒီလိုမညီမျှမှုတွေဖြစ်အောင်အရင်အမေရိကန်အစိုးရတွေကခွင့်ပြုခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ
် But I don't blame China
ကျွန်တော်အနေနဲ့တရုတ်နိုင်ငံကိုပြစ်မတင်ပါဘူးနိုင်ငံတစ်ခုကသူတို့ရဲ့နိုင်ငံသားတွေအတွက်တခြားနိုင်ငံတစ်ခုအပေါ်မျက်ထုတ်တာဘယ်သူကပြစ်တင်နိုင်မလဲ
တရုတ်သမ္မတရှီကျင်းဖင်ကတော့နိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် Yes ချင်းများတာတတိ
တရုတ်နဲ့အမေရိကန်ဟာကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုဖြစ်ပြီးကမ္ဘာစီးပွားရေးကြီးထွားလာဖို့မောင်းနှင်ပေးတဲ့အရေးပါတဲ့ရန်နေရာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးတွေကိုနောက်ထပ်တိုးချဲ့ဖို့နိုင်ငံတော်အစ်စ်စီးပွားရေးမူဝါဒဆိုင်ရာရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးအားကောင်းအောင်လုပ်ဖို့ကောင်းမွန်တည်ငြိမ်နဲ့မျှတတဲ့စီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတွေဖြစ်ပေါ်လာအောင်လှုပ်ဆောင်သွားဖို့လိုအပ်ပါတယ်။
သမ္မတထရမ့်ရဲ့တရုတ်နိုင်ငံခီးစဉ်တွင်အမေရိကန်ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေကိုလက်မှတ်ထိုးနိုင်ခဲ့ကြတယ်လို့ခေါင်းဆောင်နှစ်ယောက်စလုံးကပြောနေကြပေမဲ့အဲ့ဒီနားလည်မှုစာချုပ်လာတွေဟာမဖြစ်မနေနိုင်တာအမဲ့သဘောတူညီချက်တွေမဟုတ်တာကြောင့်တကယ်လက်တွေ့မှာတော့ဖြစ်လာနိုင်ခြင်းမှဖြစ်လာနိုင်မယ်လို့ပြောပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါခင်ဗျာတစ်ဆက်တည်းတင်ပြချင်တာကနိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတကာကုန်သွယ်ရေးဆိုင်ရာအရေးပါတဲ့မိကွန်းတရက်ပြောကြားမှပါပို့ရှိပါတယ်။အင်ဒိုပစိဖိတ်ဒေသတွင်လူလတ်ပုံနေမှုအပေါ်သူ့ရဲ့ရှုမြင်ချက်တွေကိုသမ္မတကချပြလိမ့်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းကုန်သွယ်ရေးနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အရင်ကပြောဆိုချက်တွေကြောင့်အာရှခေါင်းဆောင်တွေဘက်ကတော့အမေရိကန်အတွက်ဒီဒေသကမဟာဗျူဟာအရရောစီးပွားရေးအရပါအရေးပါတာကိုသမ္မတထရမ့်သဘောပေါက်နားလည်မှု ရှိသလားဆိုတာကိုနားထောင်ကြမယ်လို့သုံးသက်သူတွေပြောဆိုနေကြပါတယ် VOA သတင်းနောက်မေအာဂီစာရဲ့စူးစီးတင်ပြချက်ကိုမတ်တင်ကြီးထက်ကပြောပြမှာပ
ါဟုတ်ကဲ့ပါရှင်ဗီယက်နမ်နိုင်ငံဒါနန်မြို့မှာဒီသတင်းပတ်မှာကျင်းပတော့မယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်နိုင်ငံ22နိုင်ငံကခေါင်းဆောင်တွေတွေ့ဆုံကြမှာပါဒီနိုင်ငံအလုံးပေါင်းကကမ္ဘာလူဦးရေနဲ့ကုန်သွယ်ရေးရဲ့ထက်ဝက်ပမာဏရှိတာပါအရင်အမေရိကန်သမ္မတဘရက်ကိုဘားမှာအတွက်အေပက်ဆိုင်ရာကိစ္စတွေကိုဆောင်ရွက်ပေးခဲ့သူ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအာရှစီးပွားရေးဆိုင်ရာအကြံပေးမက်ထရူကွန်မန်ကတော့အခုလိုပြောပါတယ်
It's a really important part of the world where a lot of our economic future will be determined.
ဒီဒေသကတကယ်ကိုအရေးကြီးတဲ့ဒေသဖြစ်ပါတယ်။ကျွန်တော်တို့ရဲ့အနာဂတ်စီးပွားရေးမှာအများကြီးအဆုံးဖြတ်ပေးမှာဖြစ်သလိုဒေသရင်းရေပြင်ပိုင်နဲ့ပိုင်ဆိုင်မှုငြင်းပွားမှုတွေနဲ့အတူမြောက်ကိုရီးယားရဲ့ချင်းချောင်းမှုနဲ့အတူဒီဒေသတွင်းမှာတပ်ဖွဲ့ဝင်6000ချထားပြီးတော့လူသွေးဆိုင်ရာကိစ္စရပ်တွေလည်းရှိနေတာကြောင့်အခုခီးစဉ်အတွင်းချိန်ကြီးရမှာတွေအများကြီးရှိပါတယ်။
အမေရိကန်သမ္မတထရန့်ဘက်ကကုန်သွယ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားပြီးပစိဖိတ်သမုတ်တရားရပ်ဝင်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP ကနေနှုတ်ထွက်ခဲ့တဲ့ဆုံးဖြတ်ချက်ကြောင့်ဒေတာတွင်အမေရိကန်ရဲ့အခန်းကဏ္ဍအပေါ်စိတ်ချယုံကြည်ရမှုကိုအာရှခေါင်းဆောင်တွေဘက်ကစောင့်ကြည့်ကြမှာဖြစ်တယ်လို့လဲမက်ထရူကွန်မန်ကအခုလိုဆက်ပြောပါတယ်
I think that was a real blow to our credibility in the region and I think we need to replace it with
ဒီကိစ္စကြောင့်ဒေတာအတွင်းမှာအမေရိကန်ပေါ်ယုံကြည်လေးစားမှုကိုထိခိုက်စေခဲ့ပြီးဒီနေရာမှာတခုခုနဲ့အစားထိုးဖို့လိုအပ်တယ်လို့ကျွန်တော်ကတော့ရှုမြင်ပါတယ် TPP မဟုတ်ရင်တောင်မှအာရှနိုင်ငံတွေယုံကြည်လက်ခံနိုင်မဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမဟာဗျူဟာတရက်လိုအပ်ပါတယ်ပုံမှန်လင်းလင်းပြောရရင်အခုချိန်ထိအမေရိကန်အစိုးရဘက်ကချမပြသေးပါဘူးဒါကြောင့်လည်းအခုခီးစဉ်မှာသမ္မတ Trump အနေနဲ့ဒါကိုလုံနိုင်တဲ့အခွင့်အလမ်းကောင်းပါပဲ
ဒီသတင်းပတ်အတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံခဲ့ကြသလိုမျိုးနှစ်ဖက်အကျိုးတူသဘောတူညီချက်တွေကအမေရိကန်ရဲ့အဓိကဦးစားပေးကိစ္စတွေဖြစ်ပြီးကုန်သွယ်ရေးမညီမျှမှုကိုလျှော့ချနိုင်ဖို့ရည်ရွယ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာ ရော့စ်ကအခုလိုပြောပါတယ်
တည်ကြတဲ့အတိုင်းပါပဲတရုတ်နဲ့ကုန်သွယ်ရေးမညီမျှမှုကိုသမ္မတ Trump နဲ့သမ္မတ Xi တို့ပူးပေါင်းဖြေရှင်းရေးအဓိကဦးစားပေးဆွေးနွေးခဲ့ကြပြီးတော့ကုမ္ပဏီတွေအတွက်မျှတာတဲ့အပြန်အလှန်ဆက်ဆံရေးမျိုးဖြစ်လာရေးကတူညီတဲ့ရည်မှန်းချက်ဖြစ်ပါတယ
်ဒါပေမဲ့လည်းနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံတော့မတူပါဘူးအေပက်အတွင်းရေးမှူးအဖွဲ့ရဲ့အကြေကဲအလန်ဘောလတ်ကတော့အခုညီလာခံကသဘောတူညီချက်တွေရရှိရေးအတွက်ကြိုးပမ်းလို့ကောင်းတဲ့နေရာပါလို့ပြောပါတယ်
There's a complicated noodle bowl in Asia, noodle bowl of agreements.
အရှက်ပြည်သားမှာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကတိတ်ကိုရှုပ်ထွေးနေပါတယ်။ကျွန်တော်အနေနဲ့ပိုကောင်းတဲ့နည်းလမ်းတွေစမ်းနိုင်ပါတယ်။ဒေသရင်းကနေလုံနည်းလုံအောင်နဲ့ရယူစမ်းသပ်ပြီးဒီထဲတစ်ခုကလှုပ်ဖြစ်တယ်ဆိုရင်အားလုံးကတုံ့ကြမှာပါ။
အမေရိကန်သမ္မတလာရောက်မှုကအရေးကြီးတဲ့အချက်ဖြစ်ပြီးအနာဂတ်ဆက်ဆံရေးကိုပုံဖော်နိုင်မယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ CSIS ကမက်ထရူကွန်မန်ကတော့အခုလိုပြောပါတယ်။
Well they want an America that's engaged in the region in all
America အနေနဲ့ဒေသတွင်းမှာထဲထဲဝင်ဝင်ထိတွေ့ဆက်ဆံစေဖို့သူတို့ကလိုလားကြတာပါသူတို့ကဒါကိုမြင်မြင်ကြတာဆိုတော့သမရအဲ့ဒီကိုသွားတာဟာကောင်းပါတယ်ဒါကအရေးလည်းကြီးပါတယ
်ဒါပေမဲ့လည်းမနေ့ပြန်တောက်ကြနေသမရထရန့်မင်ကွန်ပြောတဲ့အခါမှာတော့စီစဉ်ထားတဲ့မင်ကွန်မူကြမ်းအတိုင်းဖြစ်ပါမလားဆိုတာကတော့ပထမဆုံးသောစမ်းသပ်မှုကြီးဖြစ်ပါတယ်လို့လည်းမစ္စတာကွန်မန်ကပြောဆိုသွားပါတယ်ရှင်
မတင်ကြီးတိုက်ကနေပြီးတော့အေပက်ညီလာခံအကြိုမှာဒီဆွေးနွေးကြမယ့်အကြောင်းနဲ့ပတ်သက်ပြီးပြောပြသွားတာဖြစ်ပါတယ်။မကြခင်ဒုတိယပိုင်းထုတ်လွှင့်မဲ့နိုင်ဝဲအတွင်းမှာတော့ကျမကြီးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါလေခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ VOA ရဲ့ဂျာတာပရိနိညဘက်အစီအစဉ်တွေကို90 90လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ဒီလီကလာတွေကိုပြန်ပြီးလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်ဒီတိုင်းသားကြည့်ရတဲ့နီနီကာနေလို့ရှိရင်တို့ရတဲ့နောက်ဆက်တဲ့ပြဿနာတွေအများကြီးပြန်ရှိလာတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံမယ်ကိစ္စမှာဒေသခံတိုင်းရင်းသားတွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုတိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာကြားရပါမယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဂျပန်အိုးနှောက်ရောင်ကာကွယ်ဆေးနိုင်ငံတော်ဟန်ထိုးပြီးတော့မဲ့အကြောင်းကိုတင်ပြထားပါတယ်ဂျပန်အိုးနှောက်ရောင်အဖြစ်များတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်ပြီးဒီရောဂါအဖြစ်များတဲ့ကလေးလူငယ်လူရွယ်တွေကိုနိုဝင်ဘာလလယ်နဲ့ဒီဇင်ဘာလတွေမှာကာကွယ်ဆေးကိုအခမဲ့ထိုးပြီးတော့မှမို့လက်မလွတ်မိစေဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှူးဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာပါ
โอเคကမ္ဘာ့တာတာဆိုဝင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမချခင်ဒီဂျပန်အုံနောက်ရောင်ကာကွယ်ဆေးအစုလိုက်ကြလိုက်ပါဆရာเนาะထိုးမှုရှိတယ်လို့ကြားတဲ့အတွက်ဆရာကြီးဒီကာကွယ်ဆေးထိုးမှုကဘယ်လိုအရေးပါလဲဆရာကြီးအ
တိုင်းမှာကျွန်တော်တို့ဒီနေမှာနေမှာကျောင်းချေပြီပေါ့เนาะဆိုတော့ငါးနှစ်ကစံကနေကလေးတွေကိုဂျပန်အုံနောက်ရောင်ကာကွယ်ဆေးထိုးပါမယ်ဒီဇင်ဘာလမှာဆိုလို့ရှိရင်တော့ဒီငါးနှစ်ယောက်ကလေးပေါ့ကိုလာငါးနှစ်ယောက်ကလေးနောက်ကျောင်းမနေတဲ့ကလေးပထမချိန်ကိုရောကပြတ်သွားတဲ့ကလေးတွေပေါ့နော်အထူးဖြစ်တဲ့ကလေးတွေပေါ့အဲ့ဒါတွေကိုတာဝန်ပြီးထိုးပေးပါမယ်ဒါတော့အစုလိုက်ကျင်လိုက်ပါနော်ကျောင်းဆိုရင်တော့ကျောင်းနေမှာထိုးမယ်ဒီဇနေဒီဇင်ဘာလထဲမှာတော့ဒီရက်ွက်အခြေကြီးပေါ့နော်လက်ွက်တွေမှာစုပြတ်နေတဲ့ဒီဒေသမှာကျန်းမာရေးတော့ပေါ့နော်အဲ့လိုနေရာတွေပေါ့ပြီးတော့ထိုးပေးမှဖြစ်ပါအဲ့တော့ဒါဘာလို့တော့လဲဆိုတော့ဒီစုလိုက်ကျင်လိုက်ကြွယ်သေးကကျွန်တော်ဒီပါလုံးတော့ရောကဖြစ်များရဲ့ကုလားလေးစကားနဲ့ပေါ့နော်အဲ့ဒါတွေကိုထိုးပြသွားအောင်ပေါ့ပါလုံးတော့ရောကဖြစ်သွားတာရဲ့အများဆုံးမလဲမဟုတ်ဘူးဒါပေမဲ့ဒီဒီကုတာကဖြစ်ပါတော့ပြင်းရတဲ့ရောကဖြစ်တယ်ဒီတဲ့နဲ့ရှိတယ်ပါလုံးတော့ရောဆိုရင်ကုတာစရာတိကျပေါ့ဗိုင်းရပ်စ်ကိုတည်နေတဲ့ဆေးရမရှိဘူးတော့ဒုတိယအကြိမ်လောက်တည်ကြောက်နေဆိုတော့ဂျန်နဲ့ရှင်းတဲ့လူတွေမှလည်းတစ်ခါလောက်ကအမကဘုနာတော့ထိခဲ့ပါလေအဲတော့ဆောအန်တောင်ကျဖြစ်တာတော့ပြီးတော့ကျပြတ်တာအားလည်းနော်ဒီကျောဆွဲလာမဆက်ခင်ဒီလိုခပ်နေမှာအဲကြောင့်မို့ကျွန်တော်တို့ဆေးကိုထိုးလို့တာဖြစ်ပါ
ဟုတ်ကဲ့ဆရာကြီးဒီကောက်ွယ်ဆေးကိုထိုးတင်တယ်ပေါ့ဆရာနော်အခုလိုဒီအသက်အမြင်ပြင်းပြင်းထန်ထန်ရှိနေတဲ့အတွက်ပေါ့ကောက်ွယ်ထတာကဟလာဖြစ်လာလို့ရှိကွနာဒီအသက်နဲ့ကြီးကြီးမားကျောင်းဝါတာထက်အများကြီးတက်တာလည်းပါဆရာနော်အဲ့တော့ဒီကာကွယ်ဆေးထိုးတဲ့အတွက်အန္တရာယ်ရှိနိုင်တဲ့နေရာပါရှင်ပါဆရာ
ဒီကာကွယ်ဆေးကထိုးခဲ့တာတော့ကြာပါပြီဒုတိယကစားချက်ကဒီအမေရိကန်စစ်သားတွေကိုကာကွယ်ဖို့အတွက်တာထိုးခဲ့တယ်ဒီတော့အဲ့ဒါဆေးပုံစံအဟောင်းပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့ပုံစံအစ်စ်ပေါ့အဲ့ဒါလည်းကျွန်တော်တို့တောင်းလာတော့ကျွန်တော်တို့လည်းအသက်20ကျော်လောက်ရှိပါတယ်ကျွန်တော်ရဲ့89နိုင်ငံကလည်းတော်တော်လေးသုံးပြီးသားဖြစ်ပါတယ်အဲ့ဒါလည်းတော်တော်များများပေါ့နော်ဒီသုံးနေပြီးတော့ကဘာကြမ်းမှာပြရလဲကျွန်တော်ဒီမဲ့ဒီကစီဖြစ်ပါတယ်ကျွန်တော်တို့နိုင်ငံမှာလည်းပြည်ဥစားကပြန်မှထူးစင်ပုံပေါင်းနေတော့ကြောက်တယ်အဲ့တော့တောင်းတောင်းလဲပြလဲမနေပါဘူးအဲ့ကျွန်တော်ကတော့ဒီလွန်တိုင်းတာနဲ့တာခါမဲ့ထူးပြမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီကာကွယ်ဆေးထိုးတဲ့အတွက်ဖြစ်လာနိုင်တဲ့အန္တရာယ်ကမရှိသလောက်ပဲလို့ပြောမှာပါဆရာနော
်ဟုတ်ဟုတ်ကဲ့မရှိသလောက်ပါပဲဒီကာကွယ်ဆေးအပြီးတော့ဒီလိုလူတွေများတဲ့နိုင်ငံမှာလည်းသုံးခဲ့တဲ့တပြည့်နိုင်ငံဆုံးတော့ဒီလိုမှ300လောက်သုံးပြီးပါတယ်။အဲကြတော့အဲ့ဒါသူအဓိကဖြစ်တဲ့ချက်ကတော့ဘာလဲဆိုလို့ရှိရင်ထိုးတဲ့နေရာမှာနားလဲပေါ့နော်။ဒီနိုင်ငံနာမည်ဖျားမယ်ပေါ့နော်။ ကျွန်တော်ကျတော့ခြေဆိုင်ပါတော့ဒီလိုပေါ့ခြေနဲ့မတည့်တဲ့ reaction ကတချို့တွေကသွေးမတည့်တာဖြစ်နိုင်တယ်ပေါ့ဒါလည်းပထမဦးနေပါတယ်သမ်းမတရားမှုဖြစ်ပါအဲ့တော့ကျွန်တော်ဒီမိအားဖြင့်ကျွန်တော်အင်မတန်စိတ်ချလုံးကြုံရှိရစီဖြစ်ပါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်ဆေးမထူမိခဲ့လို့ရောဂါဖြစ်လာခဲ့ရောဘယ်လိုမျိုးကြိုတင်ပြီးတော့သိရှိနိုင်မလဲဆရာဒီတပောင်းတော့ရောဂါကဘယ် ပေါ့နော်ဒီလိုအဲဒီပါပွားလိုက်ပေါ့နော်ဒါပြီးတော့တက်တီပုံမှာပြန်ရင်းလို့ပြန်လို့ရတယ်ဆေးဆောင်တယ်သူတို့တည်းမှာပွားအဲဒီဓာရီတို့ဝက်တို့မျိုးကနေတော့ချိန်ပုံကတိုက်မယ်အဲဒီပုံကဝင်သွားပြီးတော့ညနေတည်းဒီချိန်လေးကဟိုလူအသိမတိုက်ဘူးသတိဆန်းလို့ခက်တယ်ချိန်ပုံအံတွေဖြစ်ပြီးတော့သူဟိုသွားပြီးတိုက်မယ်ခါကြတယ်ဆိုတော့ဒီရခန္ဓာကိုယ်လေဒီ virus ပုံဝင်သူလည်းရောဂါလက္ခဏာတော့မပြောင်းသူလည်းနေနေပြောင်းဒါပေမဲ့လူညားလာတဲ့လောက်မှာတရားစတော့ခုနကရောင်းတဲ့အခြေအနေရောက်တယ်ပေါ့နော်အဲ့ကျတော့ body ပြင်ထန်တဲ့လက္ခဏာပြောင်းတော့ပြားလဲပြားလဲပြားကြီးရဲ့ပြက်တဲ့သတိလစ်တယ်ပေါ့နော်အကျော်ဆွဲတဲ့ဓာတ်လေးဖြစ်တယ်ပေါ့ဟိုဖြစ်တာတော့အများကြီးမဟုတ်တော့မှဖြစ်ဖြစ်ရှင်ကြောက်စရာကောင်းတဲ့ခုကတော့ဖြစ်တယ်နော်နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ပတ်ဝန်းကျင်အခြေအနေကြည့်ရင်ဒီချင်းကမလဲဘုံတွေမှာပေါက်တယ်။တော့မြောင်းတွေ AI တွေ AI တွေဘာတွေမှာပေါက်တယ်။ဒီဥပမာဆိုတော့ဒီမြောင်းတွေပေါ့နော်။ဟိုတွင်းတဲ့ခွေးချင်းရဲ့ဒီဒီသားမှာပေါက်တယ်။ဒါကတော့မြောင်းတွေမြောင်းပုတ်တဲ့ AI တွေအဲ့မှာပေါက်တယ်။အဲ့တော့ဆိုတော့ဒီပတ်ဝန်းကျင်အခြေအနေကကျွန်တော်တို့ပတ်ဝန်းကျင်မှာရှိတယ်။အနည်းအားဖြင့်ကျွန်တော်တို့မှာအရင်ကဖြစ်တာလည်းလူနာတွေရှိတယ်။အဲ့ဒီအုံနောက်ရောင်ပေါ့နော်။ virus ကိုကြောင့်အုံနောက်ရောင်ဖြစ်တယ်။ clearly ကျွန်တော်တို့အများကြီးဖြစ်ပါတယ်ဒီနေရာ။အဲ့ဒါကြောင့်မလို့ဒီဥစားကြီးဖြစ်ပေါ်နေတာရှိတယ်။ပေါ်နိုင်တဲ့ပတ်ဝန်းကျင်လည်းရှိတယ်။ဒါမှမဟုတ်ဒီလုံးတိုင်းတိုင်းနဲ့သူ့ကိုဒါပြီးတော့မြို့သားကာကွယ်ဆေးထိုးအစီအစဉ်မှာခဲ့သွင်းမှုဆုံးဖြတ်ခဲ့တာဖြစ်တာ
။ဟုတ်ကဲ့ဆရာ။အခုလိုဒီကာကွယ်ဆေးထိုးတာပြင်ပေါ့နော်။ခုနဒီချစ်ပေါက်ပွားရနေရာတွေကိုကာကွယ်ခြင်းအဖြစ်ရောဒီရောဂါကိုကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
။ကျွန်တော်ဒီမှာကြောက်တော့လိုက်ခဲ့တယ်။ဘုရားကျောင်းကိုတက်ကြွေးချင်လို့ဒီဒီတိုင်းမှာပေါ့တာပေါ့။ဒါပြီးတော့အိမ်ပါအိမ်ပါဝန်ကြီးကိုပဲနဲ့ဒီအောင်လို့လက်မထဆိုအဲ့ဒါကိုသင်တန်းမှာတော့ဖြစ်ပါတယ်။ဒါကလူ့ကိုယ်မကိုက်မကန်အောင်လို့နော်။ဒီမှာဆိုတော့ဒီအိပ်ပုံနဲ့ပြောတာ။ Inside design impregnated let's call. စီစဉ်ချင်တာတုံးတော့ပေါ့။ဒါပေမဲ့ဒီမှာဒီလိုလုပ်ရတဲ့အောင်မြင်ပြီးသားသတ်သိကြတာ။ခံပတ်ချက်ပြီးတော့ခရောက်တဲ့ကံဝင်ရှိတယ်။ဆိုတော့ဒီယောဂကိုရှင်းပုံမှန်နဲ့တို့ပြန်ရင်းနေတဲ့ယောဂဖြစ်တယ်။ကုစရာကိုယ်တတ်ခြင်းမရှိဘူး။နောက်ပြန်အနေပေးနိုင်တယ်လို့သုံးကြည့်တာဖြစ်နိုင်တယ်။သို့တော့တောင်ဝင်နေတဲ့ကောင်ဝင်လို့ရှိရတယ်။အဲဒါကြောင့်ကျွန်တော်တို့ကတော့တောင်ဝင်ပြီးဒီကမ္ဘာ့ကျန်းမာရေးအတွက်တိုက်တွန်းပါ။အဲကျွန်တော်တို့ပြည်သားနိုင်ငံတွေမှာကျွန်တော်တို့နိုင်ငံကပါတယ်ပေါ့ထည့်ထားတယ်။အဲတော့ပြည်သားနိုင်ငံတွေမှာဆိုရင်ကောင်ဝင်ဒီကိုမျိုးသားကောင်ဝင်ဒီတို့စီကကျွန်မထည့်သွင်းတယ်။ဒါကြောင့်မို့ကျွန်တော်တို့2016ဇန်နဝါရီလစပြီးဆက်လာပါ။အဲဒီမထည့်ခင်မတိုင်ရင်မထိုးနိုင်ရတဲ့လူတွေကိုကျွန်တော်တို့ကကက်ရှပ်လုပ်ခေါ်တော့ပေါ့နော်။ပြန်ပြီးတော့ဆူလိုက်ကြလိုက်ထိုးပြလိုက်ကြတယ်။ဒါပေမဲ့ဒီဥစားဒီဒီချိန်မဲ့ထိုးပြမှာနောက်နေ့ကျပါတော့ကျွန်တော်ကဆူလိုက်ကြလိုက်။ရန်ထိုးပြမှာမဟုတ်ပါဘူး
။ဟုတ်ကဲ့။အဲ့တော့ဒီတစ်ခါမှထိုးဖို့အထူးအရေးကြီးရပါဆရာနော်
။ဒီအရေးကြီးပါ
။ဟုတ်ကဲ့ဆရာ။ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဦးမင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြားပါမယ်။အိန္ဒိယရဲ့ရှေ့ဘက်စီးပွားရေးဇင်းညံဖြစ်တဲ့အိန္ဒိယမြန်မာနယ်စပ်ဒေသဖွံ့ဖြိုးရေးအခြေအနေကိုဥအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ
်။မြန်မာစီးပွားရေးမှာတရုတ်ကြီးစိုးတယ်ဆိုပေမဲ့အိန္ဒိယအရေးကြီးပုံကိုမေ့ထားလို့မရပါဘူး။မြန်မာနိုင်ငံခြားကုန်သွယ်ရေးမှာထိုင်းတရုတ်နဲ့စင်ကာပူပြီးရင်အိန္ဒိယဟာသရုတ်ကအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်။အိန္ဒိယကမြန်မာပင်မျိုးစုကိုအများဆုံးဝယ်ယူတာကြောင့်ဝယ်ယူမှုကန့်တတ်လိုက်တဲ့နေ့ပြည်တွင်းပဲဈေးကွက်မှာအပေါက်ကမဖြစ်ကုန်ပါတယ်။အိန္ဒိယကပဲဝယ်ယူပြီးတရုတ်ကစီးဆွက်သီးနှံဝယ်ယူပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းဟာဘင်္ဂလားဒေ့ရှ်မြန်မာတရုတ်ဘူတန်နဲ့နေပေါ်စတဲ့နိုင်ငံတွေနဲ့ထိတွေ့နေတာမို့စီးပွားရေးလမ်းဆောင်အဖြစ်အသုံးဝင်နိုင်တဲ့ဒေသဖြစ်ပါတယ်။အရှေ့မြောက်ဒေသဖွံ့ဖြိုးရေးကိုအိန္ဒိယအစိုးရစတင်အကောင့်တွေပေါ်တာမကြသေးပါဘူး။အာတန်ပြည်နယ်အစိုးရဟာဂူဝါဟာတီမြို့တော်မှာ အစီပိုင်းဒေတာဖွံ့ဖြိုးရေးယုံဖွင့်တဲ့အထိစိတ်သက်သန်လာပါတယ်။ဂူဝါဟာတီနဲ့ဒါကာအင်ဖာနဲ့မန္တလေးခရီးစဉ်ကိုရှင်းနစ်ကစပြီးဘတ်စကားပြေးဆွဲတော့မယ်လို့သိရပါတယ်။ကရတန်ဘက်ဆောင်တေယူပို့ဆောင်ရေးနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမဟာလေအရှေ့မြောက်ဒေတာဖွံ့ဖြိုးရေးမှာအရေးကြီးပါတယ်။အရှေ့မြောက်ဒေတာနဲ့ဘင်္ဂလားဒေ့ရှ်အကြားစီးပွားရေးကွန်ရက်ရှိပေမဲ့မြန်မာနဲ့ဆက်သွယ်မှုအားနည်းနေပါတယ
်။လမ်းမဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးစတဲ့အခြေခံအဆောက်အအုံတိဆောက်ရုံနဲ့တိုးတက်ဖွံ့ဖြိုးလာတာမဟုတ်ပါဘူး။တိုးတက်ဖွံ့ဖြိုးအောင်လုပ်မဲ့လုပ်ငန်းရှင်လူတန်းစားထွန်းကားဖို့အတွက်လိုအပ်တဲ့ပညာရေးကျန်းမာရေးနဲ့စီးပွားရေးအခြေခံလဲကောင်းမွန်ဖို့လိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့မြန်မာဟာအခြေခံအဆောက်အအုံကိုတော့မတိဆောက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဟာမဖြစ်စလောက်မို့အိန္ဒိယဟာရေချောင်းကုန်သွယ်ရေးကိုအဓိကထားနေရပါတယ်။အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့မြန်မာပြည်ကိုအပြန်အလှန်အကျိုးပြုတဲ့စီးပွားရေးလုပ်ငန်းတွေရှိမှသာနယ်စပ်ကုန်သွယ်ရေးထွန်းကားမယ်လို့ယုံကြည်သူတွေရှိပါတယ်။တချို့ကလည်းအိန္ဒိယတိုင်းသားသဘုံရှိနေလို့ကုန်သွယ်ရေးမထွန်းကားတာလို့ထောက်ပြနေကြပါတယ်။
ငွေကြေးတက်နိုင်တဲ့မြန်မာပြည်သားတွေထိုင်းနဲ့စင်ကာပူမှာဈေးကူတမှုခံယူကြတာကိုလူသိမြင်ပါတယ်။အိန္ဒိယမျိုးကြီးတွေမှာခွဲစိတ်ကူတမှုခံယူကြတာတွေလည်းရှိပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာနဲ့ဘူတန်နိုင်ငံကလူနာရီအာတပီနယ်ဂူဝါဟာတီမှာဆေးရုံတက်ကြတာကိုတော့လူသိနည်းနေပုံရပါတယ်။အင်ဖာမျိုးရှီဂျာဆေးရုံမှာလူနာ90ရာခိုင်နှုန်းကမြန်မာပြည်ကလာတာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယအရှေ့မြောက်အရဟာပဝင်းရှင်ဒေတာရဲ့ကျမ်းမာရေးမြို့တော်လိုဖြစ်နေပါတယ်။ဆင်းရဲပင်နဲ့ဆေးပညာမှာအစဉ်အတန်းရှိတာကိုအိန္ဒိယနိုင်ငံတွေကအသိမှတ်ပြုရတဲ့သဘောဖြစ်ပါတယ်။ကျမ်းမာရေးမြို့တော်အဖြစ်လူသိများလို့ပညာရေးမြို့တော်အဖြစ်အသိမှတ်ပြုလာအောင်အိန္ဒိယအစိုးရကဖန်တီးပေးတဲ့တယ်လို့ယူဆကြပါတယ
်။အိန္ဒိယပြည်ရှိရဲ့ခီးအတွင်းဘူဂျုံမှုကြီးမင်းအောင်လှိုင်ကိုနိုင်ငံခေါင်းဆောင်တဦးတပွဲကျိုးစိုးဧကခန္ဓာကိုကြည့်ရင်ဗမာစစ်တပ်ကိုဦးစားပေးပြီးလက်တွေ့နိုင်ငံရေးကိုအဓိကထားလာတာထင်ရှားပါတယ်။နေဆက်တဘုံနှင်းနှင်းရေးနဲ့ကုံသွဲမှုတိုးမြင့်ရေးဟာမြန်မာနဲ့အိန္ဒိယတို့ဆွေးနွေးတဲ့ကိစ္စဖြစ်ပါတယ်။စကိုင်းတိုင်းမှာခိုလုံလေးရှိတဲ့အိန္ဒိယတဘုံကိုနှင်းနှင်းရမှာဗမာစစ်တပ်အကူအညီရဖို့ဟာအိန္ဒိယရဲ့ဥတီချက်ဖြစ်ပါတယ်။ဒါပေမဲ့ကချင်ပြည်နယ်မှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့ရင်ဆိုင်နေရပြီးရိုဟင်ညာလက်နက်ကင်အဖွဲ့ကိုလည်းနှိမ်နှင်းနေရတာကြောင့်အစိုးရတပ်ဟာနေဆက်ဒေသတိုင်းမှာပြဿနာတွေ့နေရပါတယ်။တရုတ်တင်ပို့တဲ့စစ်ပစ္စည်း90ရာခိုင်နှုန်းကိုမြန်မာဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကရယူနေတာဟာအိန္ဒိယသတိထားရမယ့်အချက်တစ်ခုဖြစ်ပါတယ
်။ဗမာစစ်အစိုးရလက်ထက်ကလေးကအပေးအယူလုပ်ပြီးလူချင်းသားကိုရယူနိုင်တဲ့တရုတ်ရဲ့ဩဇာအရှိန်အဝါကိုတံပြန်တွန်းလှန်ရေးဆိုတဲ့အိန္ဒိယရဲ့ရည်ရွယ်ချက်ဟာစေကူရင်အိမ်မဲအဆင့်တဲ့ပုံမှာမဟုတ်တာသိကြပါလေ။ရှစ်လဲရုံးအရေးတော်ပုံကိုအိန္ဒိယထောက်ခံနေစဉ်ကတည်းကစပြီးတရုတ်အစိုးရအဆက်ဆက်ဟာဗမာစစ်အစိုးရကိုထောက်ခံအားပေးခဲ့ပါလေ။မြန်မာတပြည်လုံးမှာတရုတ်အရှိန်အဝါပြန့်နှံ့လာတော့မှအိန္ဒိယကဗမာစစ်အစိုးရနဲ့လက်တွဲဖို့ဆုံးဖြတ်တာပါ။အခုမှအရှေ့မြောက်ဒေသဖွံ့ဖြိုးရေးလမ်းစဉ်ကြောင့်မြန်မာကိုပြန်ပြီးချီးကပ်လာတာဖြစ်ပါလေ။မြန်မာပြည်နဲ့ပတ်သက်တဲ့စီးပွားရေးအခြေခံအဆောက်အအုံတည်ဆောက်ရမှာလေအိန္ဒိယဟာတရုတ်ကိုမရှင်နိုင်ပါဘူးမြန်မာတရုတ်နယ်စပ်ကတိုင်းရင်းသားတွေငြိမ်းချမ်းရေးလုပ်နိုင်ဖို့တရုတ်ရဲ့အခုအညီယူနေရပါတယ်အိန္ဒိယကတော့နယ်စပ်ကတိုင်းရင်းသားတပုံပြဿနာမှာဗမာစစ်တပ်အခုအညီယူနေရပါတယ်အိန္ဒိယဟာဒေသဆိုင်ရာအင်အားကြီးနိုင်ငံဖြစ်တယ်လို့လူကြီးအများဆုံးဒီမိုကရေစီနိုင်ငံကြီးလည်းဖြစ်လို့မြန်မာဒီမိုကရေစီထွန်းကားရေးမှာတာဝန်ရှိသူဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီမပြောနဲ့နေဆက်ဒေတာစီးပွားရေးမြင့်တင်ဖို့တောင်းအနိုင်နိုင်ဖြစ်နေပါတယ်ခင်ဗျာ
။ဒီကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ပြီးခုတစ်ခါတော့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ရပါမယ်။ BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့မှာမြို့တိုင်းသားတွေနေထိုင်ဖို့အိမ်အလုံး40ခန့်ကိုအရာဝတီတိုင်းအစိုးရကနေဆောက်လုပ်ပြီးသွားမှာဖြစ်ပါတယ်တမရဝါနေတင်စီထားတဲ့မွန်ပြည်သက်ပါတီရဲ့တက်တဲ့ဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်သက်ပါတီဘက်ကနေတင်ပြထားတယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းဆောင်နေကြတဲ့မွတ်စလင်နယ်ဝါတွေကိုမြန်မာပြည်အစိုးရကနေစီစစ်လက်ခံပြီးနေရာချထားဖို့ကြိုးပမ်းနေချိန်မှာမောင်နှံမျိုးနယ်မှာရှိတဲ့ရခိုင်တိုင်းသားကျေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်ဖို့မဖြစ်နိုင်တဲ့အခြေအနေထုတ်ပြန်ချက်တွေကိုကြားကြားရမှာပါရှင်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းသားတွေနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအရာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပြီးလက်ရှိနေအိမ်10လုံးခန့်ကိုစတင်ဆောက်လုပ်နေပြီဖြစ်ပါတယ်နေအိမ်တလုံးကျ30နဲ့80ကျားကုန်ကြဖို့ခန့်မှန်းထားပြီးအေရီတိုင်းအစိုးရကနေအိမ်အလုံး30နဲ့40ကျားဆောက်လုပ်သွားမှာလို့လျှက်စစ်စွမ်းအင်စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကပြောပါတယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီပေးနိုင်ရေးအတွက်အေရီတိုင်းဒေသကြီးကဝန်ကြီးချုပ်ဦးမန်းကျော်နီကဦးဆောင်ပြီးအောက်တိုဘာလ25ရက်နေ့မှာမောင်တော်မြို့ကိုသွားရောက်ကြည့်ရှုခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အနေနဲ့ဦးစားပေးလုပ်ငန်းစဉ်3ရက်အနက်နေအိမ်တွေပြန်လည်ဆောက်လုပ်ပေးရေးကိုစတင်အကောင်အထည်ဖော်နေခြင်းလည်းဖြစ်ပါတယ်
တမ်တော်ကနေတင်စီထားတဲ့မွန်ပြည်တစ်ပါတီရဲ့တက်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့မွန်ပြည်တစ်ပါတီကိုစတဲ့တို့အကြံနိုဝင်ဘာ10ရက်နေ့ကမော်လမြိုင်မြို့ပြည်နယ်အစိုးရရုံတွေ့ဆုံပွဲမှာမွန်ပြည်တစ်ပါတီကတင်ပြထားပါတယ်ပြာသုံးစုတံပြူစရဲမော်တော်ကားလမ်းပေးရှိမွန်ပြည်တစ်ပါတီဂိတ်စခန်းနှစ်ခုနဲ့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ထီးဖိုးနိုင်ကျေးရွာရှိမွန်ပြည်တစ်ပါတီအကောက်ခွန်ဂိတ်စခန်းကိုလွန်ခဲ့တဲ့ဖေဖော်ဝါရီလနေ့မတ်လ3ပိုင်းကတပ်မတော်စစ်ကြောင်းတွေဖယ်ရှားပြီးဝင်ရောက်နေရာယူလာခဲ့တာပါမွန်ပြည်တစ်ပါတီဘက်မှတင်ပြလာတဲ့အခက်ခဲတွေကိုမွန်ပြည်နယ်အစိုးရအနေနဲ့အထက်ကိုတင်ပြပြီးမှတာပြန်လည်ဖြေရှင်းပေးလို့ရမှာဖြစ်ကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကမီဒီယာတွေကိုပြောပါတယ်ရင်ချိုင်းတိဆောက်ရမှာနှစ်ဦးနှစ်ဖက်ယုံကြည်မှုရရှိနိုင်စေဖို့ NCA လက်မှတ်ရေးထိုးရမှာမွန်ပြည်တစ်ပါတီပါဝင်လာနိုင်ဖို့မွန်ပြည်နယ်အစိုးရအနေနဲ့တိုက်တွန်းထားပါတယ်
ရှင်းပြင်းနဲ့ပလက်ဝအထက်ပိုင်းမြန်မာအိန္ဒိယနယ်စပ်မှာတိုက်ပွဲတွေရက်ဆက်ဖြစ်လာတဲ့အတွက်ဒေသခံတွေကိုခရီးသွားလာခြင်းမပြုကြဖို့ဒီလ9ရက်နေ့မှာရခိုင်တပ်မတော် AA ကကြေညာချက်ထုတ်ပြီးအသိပေးလိုက်ပါတယ်အဲ့ဒီကြေညာချက်မှာကလတန်မြစ်ပီချောင်းနဲ့ကလက်ချောင်းတွေမှာဒေသခံတွေအနေနဲ့ခရီးသွားလာမှုမပြုဖို့မဖြစ်မနေသွားရမယ်ဆိုရင်လည်းတတိကြီးကြီးထားသွားလာကြဖို့ဖော်ပြထားပါတယ်မြန်မာဆိုရတပ်ကရခိုင်တပ်မတော်အခြေပြုတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးမြေပြင်ထိုးစစ်တွေလည်းယခုရက်ပိုင်းအတွင်းအဆက်မပြတ်ဆင်နေတဲ့အတွက်ဒေသခံတွေထိခိုက်မှုမရှိရအောင်အခုလိုအသိပေးထုတ်ပြန်တာဖြစ်တယ်လို့ AA နဲ့နီးစပ်သူတွေကပြောပါတယ်နိုဝင်ဘာလ၁ရက်နေ့ညနေပိုင်းကစပြီးပလက်ဝမြို့နယ်ကုံပြင်ကျေးရွာအနီးစမန်းတလန်တောင်တန်းမှာရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပြီးနိုဝင်ဘာလ၅ရက်နေ့နဲ့၆ရက်နေ့တွင်မှာလည်းမောင်ပုတောင်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်တည်င်းနဲ့ပြန်ကြားရေးဌာနကတည်င်းထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်ကြက်မြုံမြို့နယ်ဖျားတောင်ဒေသရှိမဲကလိုကျေးရွာနဲ့ကော့တွန်းကော့ပနောကျေးရွာအကြားမှာတည်ဆောက်မဲကျွန်းကုမ္ပဏီရဲ့ပြည်လက်မြေစက်ယုံစီမံကိန်းကိုဘယ်လိုအကောင်အထည်ဖော်ဆောင်ရွက်သွားမယ်ဆိုတာကိုချပြရှင်းလင်းစီလိုကြောင်းဒေသခံတွေကပြောကြားပါတယ်။ကျွန်းပြည်လက်မြေစက်ယုံစီမံကိန်းတည်နေရာဟာကျေးရွာတွေနဲ့နှီးကပ်နေတဲ့အတွက်စက်ယုံကိုကြောက်မီးတွင်းနဲ့လက်ပတ်တုံးပြူမှကိုစိုးရင်လက်ရှိကြောင်းအခုကိစ္စကိုကြားဝင်ဖြေရှင်းပေးနိုင်ဖို့မွန်ပြည်နယ်လွတ်တော်ကလည်းအကူအညီတောင်းထားကြောင်းမေကလိုကျေးရွာဒေသခံတို့ဖြစ်သူနိုင်ထွန်းကြည်ကပြောပါတယ်။လက်ရှိအချိန်မှာကျွန်းစီမံ industry company ဟာပြည်လက်မြေစက်ယုံတိဆောက်ရေးလုပ်ငန်းအကောင့်ထဲဖော်ဖို့အတွက်စက်ပစ္စည်းကိရိယာတွေကိုစီမံကိန်းဧရိယာထဲမှာစုဆောင်းထားခြင်းမြေပြင်နေထားပြုပြင်ထားခြင်းလုပ်ဆောင်နေတယ်လို့ဒေတာခန်တွေကပြောပါတယ်။ဖျားတောင်အနီးပတ်ဝန်းကျင်မှာတစ်နှစ်တန်5000ကျပ်ပြည်လက်မြေစက်ယုံတိဆောက်ခွင့်ကိုကျွန်းကုမ္ပဏီကို2016ခုနှစ်မတ်လ25ရက်နေ့ကမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ကခွင့်ပြုထားတာဖြစ်ပါတယ်။
ရှမ်းပြည်အရှေ့ပိုင်းမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်မှာ San Mount Jaya Osu Ogatago, Ami Mati Luna Ugani, Tanane Pietamu Pipua Kevare, Bikede Apatja the Rainiga Pipua Kerava, San Mount Osu Ogata Utan Soha, Tuyane in Wan Monyama, Novembala Nayane, Nyasa Sani Chain, Ami Mati Sange, Tamana Uga, Laya Picalo, Bepeye Oma Chi San Timambi, Puechimpi, Te Song Kevare, Utan Sogo Kuku Yalare, Saikam Singole, Tanatamara, Tekalayama, Bebe Bauma Chi San Timambi Me, Tanyagaro Soying Ziamashi Wulu, Dira Yeriga Sovare, Utan Soha, Tatre Yebo Hound Upitelo Dia. ပြီလက်ရှိအချိန်ထိလောက်ကြံခံရတဲ့အကြောင်းရင်းမသိရသေးပဲတနတ်သမားတွေကိုလည်းဖမ်းမိခြင်းမရှိသေးပါဘူးအခုတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်နှံခရိုင်မှာအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြတဲ့မွတ်စလင်နယ်ဝါတွေကိုမြန်မာအစိုးရကစီစစ်လက်ခံပြီးနေရချထားပေးဖို့ကြိုးပမ်းနေချိန်မှာ ပေါင်းတော်မျိုးနယ်မှာရှိတဲ့တိုင်းသားကြေးရွာတွေကကိုယ်စားလှယ်တွေကနေအတူတူနေထိုင်မှုမဖြစ်နိုင်တဲ့အခြေအနေကိုအစည်းအဝေးကနေဆုံးဖြတ်ပြီးတော့သဘောထားတစ်ခုကိုမကြသေးမီကထုတ်ပြန်ခဲ့ကြပါတယ်ဒီအခြေအနေကိုမောင်အေးကနေအခုလိုစုစည်းတင်ဆက်ပေးထားပါတယ်
အော်တိုဘာလာ30ရာနှစ်ကမောက်တော်မြို့နယ်မြောက်ပိုင်းကရန်အောင်ပြန်ပုံတော်ကြီးကျောင်းမှာကျေးရွာပေါ်လစ်စေချရောက်ကကိုယ်စားလှယ်တွေစုဝေးဆုံးဖြတ်ခဲ့ကြတဲ့အခြားတစ်ချို့ကိုအောက်သားရာကျေးရွာသားကိုကျော်စိုးမိုးကခုလိုပြောပါတယ်ကျွန်တော်တို့ကြည့်ရတဲ့သဘောထားတွေပဒုစိနေဆိုတင်ကြီးကလေးတွေဟိုရမီလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့မူလနေရာတိုင်းကျွန်တော်ဒီတိုင်းသားကြည့်ရတဲ့မိမိကနေလို ကိုရီးယားကျောင်းဆွေမှာမြူကလီးယားရေးကိစ္စနဲ့ပတ်သက်ပြီးပြောရရင်ကိုရီးယားကျောင်းဆွေမှာမြူကလီးယားရေးကိစ္စနဲ့ပတ်သက်ပြီးပြောရရင်ဒီကောက်ွယ်စီဟိုထိုးတင်တယ်ပေါ့ဆရာနော်အခုလိုဒီအတန်အမြင်စီတိုင်းဖို့စတဲ့အချက်တွေပါဝင်ပါတယ်တိုင်ရန်သားတွေနေရာစံခွန်မယ်ဆိုတဲ့အချက်ကိုထုတ်ပြန်ရတာနဲ့ပတ်သက်လို့လောက်တုံကြည့်ရတာကိုကျော်ဝင်းကအခုလိုပြောပါတယ်
ဒီကောင်များတော့ပြောပြပြောနေတာရှိမှာဝင်းလီဒီရဲ့စူးစောင်းရဲ့စာမုံကြီးပဲတော်တော်အရင်ကတည်းကအမီးတဲ့ဆန်လာကြရတယ်။ခုကနေတော့မှလည်းသုံးစုဆယ်ကျော်ရှိတဲ့စူးစောင်းရဲ့စူးစောင်းလာတယ်။အဲ့လိုမျိုးလောက်လောက်ဝမဖြစ်တာဘူးလို့ပြောလို့ပြောဆိုတာမျိုးအဲ့ဒါကြောင့်ဒီကနေ့ကအမီးခိုင်ဖို့ဖြစ်တယ်လို့အဲ့ဒီတစ်ခေါက်တော့ခုတ်ကြရတယ်ခုက။မြန်မာဆွေရတာဝန်ရှိသူတွေကတော့ဘင်္ဂလား Yasan Kwabu, Pian Laka Durego, Kantaku Matabi, the Taukora Shasin Nakuna, Nangava Ubede, and you see Zabo Sade, Shakau Shaba, the Porta Topian Shatakugole, Topian Kejavare.
Sapiro, Chimine, Flamune, Mashia, Lizo Ziva, Osugo, Katami, Flamu, Boyagua, Apse, Pine, Suyaga, Tetu, and Tamalai Depo, Machina, Jansubi, Lizo Ziva, Didakan Bidu Kunase, Joroha, Nuamala Tayaniga, Lama Bot, Trapro, Sana Topo, Kejavare.
ไลโซจีวาอุสุโกဖြတ်သိမ်းပြီးဖလမ်းမျိုးပေါ်ရက်ွက်တစ်ခုအနေနဲ့ပြောင်းလဲတတ်မှတ်မယ်ဆိုရင်ไลโซလူမျိုးပါတာစကားနဲ့ယဉ်ကျေးမှုတွေမေးမိန်ပြက်ွက်သွားနိုင်တယ်လို့ဘိုးဘပိုင်မြေတွေပါဆုံးရှုံးသွားနိုင်တာကြောင့်အခုလိုဆန္ဒပေါ်ထုတ်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဥဆောင်တဲ့ไลโซမြေယာထိမ့်သိမ်းရေးကော်မတီဥက္ကဋ္ဌဦးစာထန်းကပြောပါတယ်
ไอ้อยู่อ่ะก็ยกกดแท้ဝင်ตั๋วลงสิยินเจนเราอ่ะยกกดสรอกปี้ได้ไตมั้ยเลยอย่อย่อหน่นๆผิดตัวมั้ยเจนเราจะมีบาสุเปล่าไม่อยากหูคาราเมเน่ไปไล่มั้ยหูรู้แล้ววนลามั้ยดีรู้แล้ววนลามั้ยสรอกบาตาสกัดจ่องมั้ยยินจิหมู่ไม่เหม่งตั๋วมั้ย
ไล่โซยาตารีนี้เนี่ยยังเห็นอาจารย์เจียวอุสุอพยพเนี่ยได้สั่งเลยในทางลูกจ้าวีแต่เกลือดีรักขันวิเศษนั่งกูมึงเงียบวุ้ยส่วนยาเรนนี้เนี่ยแสดงต้องสุดร้อนเมลูอุจจาระเดียวไปเลยดีเกย์สันเนี่ยปัตตาบีชิมบีเนี่ยโซยาเปลี่ยนขึ้นยาปกูสีเป็นวันจีสไลน์ไอเซ็คเองก็รอปีนังสู้ลุดต่อที่อตีปิวท้าปีตาเกย์สับเช่นนี้ได้ด้วยจ้าวยากกว่านี้เนี่ยเวสต์ตัวยามาพิเดลูเปลี่ยนสูบอะไร
ที่ได้เมื่อสัปดาห์มาเจ้าหนูว่าสาธิตเลยที่ได้เมื่อสัปดาห์มาสูบีโร่ที่ทำสูบสูบอะไรกันเนี่ยที่เราสูบลดต่อที่ยาวเปล่าที่จุดทาร์กิซาร์ดเช่นนี้เนาะถ้าพี่เราลงเสียไม่ใช่เลยที่ได้เมื่อสัปดาห์มาพลังโยติสิมันเกี่ยงยาอัตวาลักกงบังกาปีทำสูบลดต่อกันนี่พลังโยมายักกว่าเลี้ยกว่าโตเช่พ่อสีไหลปีไหลโซจิวาอุสุเนจิวาคนยากูเปิดเช็คเคด้าพิบาร์เร่เปิดเช็คขยันเรจิวาด้วยฮะนัทเอาสังอาคนเนตบ่าวว่าเปิดดังขังเขจายาลู
ွေ့ခဲ့ကြရတဲ့ကြေးရွာတွေဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်မြို့မှာမြို့တိုင်းရင်းသားများနေထိုင်ဖို့နေအိမ်အလုံး40ခန့်ကိုအေယာဝတီတိုင်းအစိုးရကနေဆောက်လုပ်ပေးသွားမှာဖြစ်ပါတယ်။တပ်မတော်ကနေတင်စီထားတဲ့မွန်ပြည်တစ်ပါတီရဲ့တပ်တီဂိတ်စခန်းတွေကိုပြန်လည်ပေးအပ်ဖို့မွန်ပြည်နယ်အစိုးရနဲ့တွေ့ဆုံမှုမှာမွန်ပြည်တစ်ပါတီကတင်ပြထားပါတယ်။
ကရရှိတွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ပြန်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာတွေပဲဖြစ်ပါတယ
်။ကရရှိများရှင်စဲစုနှစ်ပေါင်းများစွာအတွင်းအရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေဆင်းပါခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောလဲချင်းချမ်းကြီးဆိုတဲ့ဆောင်ပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-2-3-2382-999ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။နာမည်စနေည VOA တိုင်းရိုက်လေလံစီစဉ်မှာသောရရှင်ဒီပါဝင်ဆွေးနွေးကြပါဦးလို့ထပ်မံအသိပေးလိုက်ရပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်မြောက်ကိုရီးယားရဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောထားကွဲလွဲမှုတွေမရှိတဲ့အကြောင်းတမတ်တော်နဲ့ထရန့်နဲ့တရုတ်သမ္မတရှီချင်းဖျင်တို့ရဲ့ပေကျင်းမြို့တော်ကတွေ့ဆုံဆွေးနွေးမှုပြီးမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရင်းနဲ့ကုန်သွယ်ရေးကိစ္စတွေကိုနိုင်ငံကောင်းဆောင်တွေအာရုံစိုက်ဆွေးနွေးကြပြီးမှာပဲတမတ်ထရန့်ရဲ့ခီးစဉ်မှာအတူလိုက်ပတ်လာတဲ့ဝန်ကြီးဒီလက်ဆန်ကဒီနောက်တွေကိုဒီကနေ့ပြောဆိုလိုက်တာပါလူခွင့်ရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအတွက်အငင်းပွားနေရတဲ့အပေါ်မှာလည်းခေါင်းဆောင်တွေပုံမှန်လည်းဆွေးနွေးကြကြောင်းပြောဆိုခဲ့တာပါဘရူနီနိုင်ငံမှာဧပြီ2015ခုနှစ်ကနေ2019အောက်တိုဘာလအတွင်းနိုင်ငံရေးတိုက်ခိုက်မှုပေါ်အစိုးရကဆရာဆွေးမှုတွေကျူးလွန်နေဆိုရဲဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ကုန်ရုံး ICC ကဒီကနေ့ပဲလက်ခံလိုက်ပါတယ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အခြေခံကြောင်းရင်းတွေရှိနေတဲ့အကြောင်း ICC တရားသူကြီးတွေကကြေညာချက်မှာပြောဆိုလိုက်ကြတာပါနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသင်းပတ်တဲ့စတင်ချင်းပါမယ်အာဆီယံထက်သီးစည်းဝေးပွဲနဲ့ဆက်ဆက်စည်းဝေးတွေကိုတက်ရောက်ဖို့ဒီကနေ့ပဲဗီယက်နမ်ကိုရောက်ရှိသွားပါပြီ။စတင်နဲ့ဆန်းညနေချင်းပါမယ်အာရှပစိဖိတ်စည်းဝေးပွဲဆောင်မှုအဖက်ထက်သီးညီလာခံတက်ရောက်ဖို့တော်ဆန်းစုကြည်ဒဏ္ဍမျိုးကိုဒီကနေ့ပဲရောက်သွားတာပါ။ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကြောင့်အင်းနီချင်းဖင်္ဂါဒိတ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6000ကျော်ထွက်ပြေးရတဲ့ပြဿနာပေါ်နေတဲ့ပေါ်နိုင်ငံတကာကဖိအားတွေထွက်ပေါ်နေချိန်မှာပဲတော်ဆန်းစုကြည်နိုင်ငံကကောင်းဆောင်တက်မညီလာခံကိုရောက်ရှိလာတာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ထွင်အင်ဂျင်နီယာကတော့ White Zone ညက်ဖြစ်ပါတယ် VOA American တိုင်းညပြမြန်မာဘာသာအစီအစဉ်ကိုည9:00-10:00တိတိုင်းလူမီတာ24.25-31.51တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်တို့ရရှင်နေအားလုံးဘေးဘရဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.